Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2018ခုနှစ်ဧပြီလ1ရက်တင်းမင်းနဲ့မြကင်ဗီယိုရဲ့စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အပြင်ဗီယိုရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုနားလည်အောင်ကျွန်တော်ကြိုကြိုသိမ်းပြပြမှာပါ။ဣသရေလ်ပါလက်စတိုင်းနယ်စပ်မှာစနေနေ့ကလည်းပါလက်စတိုင်းပြည်နယ်ဣသရေလ်တပ်တွေကြားရုံးဝင်းစံကတ်ထပ်ဖြစ်ပါတယ်။လူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ဟာအီဘီလာ2ရက်ကနေ10ရက်နေ့ထိမြန်မာနိုင်ငံကိုသွားပါမယ်။စနေနေ့ပရီးမီးယားလိဂ်ပွဲမှာမန်စီးတီးအသင်းနဲ့ရတာကြောင့်ချန်ပီယံဖြစ်ဖို့နောက်ထပ်နိုင်ပွဲတစ်ပွဲပဲလိုပါတော့တယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမှတ်ချက်နားဆင်ရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးကတော့ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုအဓိကထားကြံ့မှတ်ကြိုက်တော်သွားမယ်လို့သမရတိဦးဝင်းမြင့်ရဲ့ပြောကြားချက်နဲ့ပတ်သက်လို့မြန်မာအရေးလေ့လာသူတွေကဘယ်လိုသုံးသပ်ပါသလဲ
။ဦးဝင်းမြင့်ကပြောမှန်တာတဲ့အမှန်ပြောတာကိုပို့ပြီးတော့သဘောကျတတ်တဲ့လူမျိုးလို့ကျွန်တော်ကတော့ဒီလိုပဲသဘောပေါက်တာလေ။အပြောမှန်တဲ့ပတ်ဝန်းကျင်ကနေအမှန်
တင်မာတန်ရဲ့သုံးသပ်ချက်နဲ့တူနာဆင်ရမှာပါ။အရင်နောက်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အီဒီယန်သုံးနေသင်လေ့လာကြရမယ့်အင်္ဂလိပ်သင်ခန်းစာဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်တွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့အီဒီလာတရက်တင်းငွေနဲ့မနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေနန်းလောင်လို့ပြောပြကြပါမယ်ရှင
်။ဂျော်ဒန်ရဲ့နောက်ဘက်ကဘက်သလေဟမ်မြို့မှာပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးတပ်ဖွဲ့တွေကြားစနေနေ့ကရုံးဝင်းစံကတ်ထပ်ဖြစ်ပြီးပါလက်စတိုင်း73ယောက်ဒဏ်ရာရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ကာဇာကမ်းမြောင်မှာနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးဆန္ဒပြပွဲတွေဖြစ်နေပြီးဣသရေလ်တပ်တွေနဲ့ထိတ်တဲပြည်ပခါဖြစ်တာကြောင့်လူ16ယောက်တည်းမှနေတည်ဆုံးအပြီးနောက်တည့်မှာပဲမျိုးဝင်းစံကတ်ထပ်ဖြစ်တာပါကာဇာဣသရေလ်နယ်စပ်မှာစနေနေ့ကစုဝေးလာတဲ့လူငယ်တွေကိုဣသရေလ်တပ်တွေကသတိပေးပစ်ခတ်တာကနေဒဏ်ရာရကြတာဖြစ်ပါတယ်ဒုက္ခသည်တွေပြန်လာခွင့်ကိုတောင်းဆိုတဲ့အနေနဲ့ Great Return March ဆိုတဲ့ငင်းကြမ်းစွာဆန္ဒပြပွဲတစ်ခုကိုနေဆက်တဲ့ချက်မှာပါလက်စတိုင်းတွေကရွက်ပြင်တဲတွေထိုးပြီးသတင်းပတ်6ပတ်ကြာလုပ်ဖို့စီစဉ်ထားတာပါစနေပါဝေးစီစဉ်သူတွေကငင်းငင်းချမ်းချမ်းလို့ဖို့ရွေပြီမဲ့လဲတောက်ကြနေမှာတော့အစ္စရေးလူညုံရေးတပ်ဖွဲ့တွေနဲ့ထိတ်တဲအခြေအနေတွေဖြစ်ခဲ့ပါတယ်။ဂါဇာကစနေပါဝေးတွေကိုအစ္စရေးကနှိမ့်နှင်းနေပေါ်ကန့်ကွက်တဲ့အနေနဲ့စနေနေ့မှာနော့ဖက်ကန်ဒေတာဆိုင်ရှင်တွေကအယောင်းဝယ်မလို့ပဲသဘေးမောက်စနေပြခဲ့ကြပါတယ်။တောက်ကြနေပြည်ပခါတွေအတွင်းတည်ဆုံးခဲ့သူတွေရဲ့ဇာပနာတွေကိုတော့စနေနေ့ကလုခဲ့ပါတယ်။
ရှိမင်းနိုင်ငံပင်လယ်နီဆိပ်ကမ်းမြို့ဖြစ်တဲ့ဟိုရီဒါမှာရှိတဲ့ကမ္ဘာစံနှုန်းရိတ်ခအဖွဲ့အစည်း WFPS ကံကိုစနေနေ့ကမိအကြီးကျယ်လောင်ကျွမ်းသွားပါရယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပစ္စည်းအတော်များများမိတဲ့ပါသွားတယ်လို့ရှိမင်းအစိုးရအရာရှိသူကိုကိုးကားပြီးရှိမင်းအစိုးရသတင်းဌာနကပြောပါရယ်မိလောင်ကျွမ်းရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကိုရောင်လေးလုံးမိထဲပါသွားပြီးတော့ရိတ်ခတန်ချိန်90လောက်ပျက်စီးသွားတယ်လို့အရာရှိသူကပြင်သစ်သတင်းဌာနကိုပြောပါရယ်မိလောင်မှုအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂကိုရှိမင်းတာဝန်ရှိသူတွေကတိုက်တွန်းထားပါရယ်ကိုရောင်တွေထဲမှာရိတ်ခါတွေတင်မကပြည်တွင်းစစ်တမ်းကနေထွက်ပြေးလာကြသူတွေအတွက်အိယာတွေနဲ့အခြားအထောက်ပံ့ပစ္စည်းတွေကိုတူလောင်ထားတာပါရှီမင်းနိုင်ငံရဲ့လက်ရှိအခြေအနေတွေဟာအီရန်တို့ကြောထောက်နောက်ခံပေးထားတဲ့ရှိရတဲ့ပုံနဲ့နိုင်ငံတကာအသိအမှတ်ပြုရင်းမြစ်အစိုးရကိုထောက်ခံတဲ့ဆော်ဒီဥဆောင်တဲ့ညွန်မောင်းတပ်တို့တိုက်ပွဲတွေစတင်ခဲ့တဲ့2015ခုနှစ်ကလေးကစတင်လာခဲ့တာပါရှီမင်းနိုင်ငံမှာအငတ်ဘေးဆိုင်လုံနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်လက်ရှိအချိန်မှာဟိုရီဒါမြို့ကရှီမင်းတို့အတွက်အသက်သွေးကြောဖြစ်ပါတယ်ရှီမင်းနိုင်ငံသားအတော်များများကအသက်ရှင်နေရတဲ့ဒီရိတ်ခါတွေကိုမိခိုးအားထားနေရတာဖြစ်ပါတယ်
။အာဖရိကတိုက်ကဆီယရာလီယွန်းနိုင်ငံမှာမလ31ရက်စနေနေ့ကလုပ်တဲ့ဒုတိယကြိုသမရရွေးကောက်ပွဲအတွက်မဲပေးတာတွေအဆုံးသတ်သွားပါပြီ။မဲတွေကိုလည်းစတင်ရေးတွက်နေပါပြီ။မလ9ရက်နေ့ကလုပ်တဲ့ပထမကြိုရွေးကောက်ပွဲတွေကတော့မဲပေးသူရေးတွက်နေပါတယ်။အာနာယာ All People's Congress APC ပါတီဝင်တူဖြစ်သူရှေ့နေတယောက်ကမဲမသမာမှုဆိုင်ရာဆွဆွဲချက်တွေလုပ်ခဲ့တာကြောင့်မလ29ရက်နေ့ကလုပ်ဖို့ပထမစီစဉ်ထားတာနှောင့်နှေးခဲ့ပါတယ်။အဲ့ဒီဆွဆွဲချက်ကိုအတိုက်အခံဆီယရာလီယွန်းပြည်သူ့ပါတီ SLPP ကပြစ်တင်ရှုတ်ချပါတယ်။ပထမကျော့မဲပေးပွဲတော့က SLPP ခေါင်းဆောင်ဂျူလီယပ်မာဒါဘီယိုက 43.3% ခန့်ရခဲ့ပြီးအနာယပါတီသမရလောင်းဆာမူရာကာမာရာက 42.9% ခန့်ရတာကြောင့်အပြတ်အသတ်အနိုင်ရဖို့လိုအပ်တဲ့မဲရည်အတွက် 50% ခန့်ကိုဘယ်သူမှမရတာကြောင့်ဒုတိယကျော့ယူကော့ပွဲလုပ်တာပါ။အတိုက်အခံခေါင်းဆောင်ဂျူလီယပ်မာဒါဘီယိုသမရယူကော့ပွဲဝင်တာတာဟာဒုတိယအကြိမ်ပါ။အတော်တဆနှစ်ခုနှစ်ယူကော့ပွဲတုန်းကလည်းဝင်ပြိုင်ခဲ့ပြီးအဲဒီတုန်းကလက်ရှိသမ္မတအာနက်စ်ပိုင်ကိုရိုမာကိုရှုံးနိမ့်ခဲ့ပါတယ်လက်ရှိသမ္မတကိုရိုမာဟာ၅နှစ်သက်တမ်းနှစ်ကြိမ်သမ္မတရာထူးယူပြီးတဲ့နောက်ဒီနှစ်မှာအနားယူရမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံမြောက်ပိုင်းကမန်ဘစ်မြို့ပျောက်ကွဲ Pakwe Muzang, Tajanega, Tisong, or American Tataha, Texas Pina, Austin Yoga, at that Tongsa Chowne, Jonathan Dunbar, Pijang, Sinega, Benningon Sidana, Choga, Sisi, Tuishi, like Bari, Lamitang, Bong, the Long Jarabin, Yabanga, Pakwa, Kiama, Protein Sitat, Ule, Tisong Miro, Acha, Tatanga, Ule, Tayati, Atorello, American Tawan, Shitriga, Piovare, Protenga, Way, Munitana, Gale, Tite, Songo, Tipuare, Eri Taka Mupuaka, Chima, American Taparina, do Protein Tatale, Tetamakwa, Taipo, Winghead, ຈັ່ງເພອົສຸຣີປໍຊິສິນຍິນລົງເນດາພິຈອງປະຕິນຕະກວຍຄະນາປ່ຽວຄຸນຍາດູກາສໍວ່າໄດ້ISຈັ່ງເພອົສຸຣີອຂາຍມາເຊກົກຢູ່ຖ້າແຄບຸເລມັນບິດຊິມິໂກອເມຣິກັນຕະພະຣູກາຕັດສວຍຖ້າລະວ່າປະຈາກິນກາລາມາອເມຣິກັນຕັດໄດ້ກໍປ່ຽນຍົກແມ່ລູອເມຣິກັນຕະມະຣາໂດນເນທຣັມວ່າປ່ຽວສູອປີນອກແຕມມາເບມັນບິດຊິມິໂມນີມາຄູລູຕັດແຄມູພິບວາແກລະວ່າ ဒီနေ့ကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိ၅ရုံမီတာ30မြစ်ကီလိုဟတ်စ်9:00နာရီ၅ရုံမီတာ40ကီလိုဟတ်စ်ခွန်လေးရှိတုံညာ၅ရုံမီတာ41ကီလိုဟတ်စ်6.5တုံညာနဲ့ဒုတိယနာရီဝက်မှာ5လက်မီတာ190ကီလိုဟတ်စ်9:00ခွန်5ရုံကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့၅ရုံမီတာ20နဲ့25 30မြစ်တို့ကနေဖမ်းယူနိုင်စေနိုင်ပါ
ယူကနေတင်းငင်းနေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။လူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂတထောက်အတွင်းမှုချုပ်အရေးပေါ်အကူအညီပေးလုပ်ငန်းညှိနှိုင်းဆောင်ရေးဆိုင်ရာဒုတိယအကြီးအကဲအာဆူလမုလာဟာအီပီလာနှစ်ရက်နေ့ကနေရှိရနေသည့်မြန်မာနိုင်ငံကိုလာရောက်မယ်လို့ကုလသမဂ္ဂကမတ်လ30ရက်စနေနေ့မှာသတင်းထုတ်ပြန်ပါတယ်။သူခေးစဉ်ရဲ့ရွေချက်ကရခိုင်ပြည်နယ်အက ထုတ်ပြန်ကြမှာပြောထားပါတယ်။ခီးစဉ်တွင်မေ့စ်မိုလာဟာရန်ကုန်နဲ့နေပြည်တော်တို့မှတွေ့ဆုံဆွေးနွေးတာတွေလုပ်မှာဖြစ်တယ်လို့သက်ဆိုင်ရာဒေသတွေကလည်းတွေ့ရောက်မှာဖြစ်ပါတယ်။ဒါ့အပြင်လူသားပိဒုခအကြက်တဲကိုကိုယ်တိုင်ခန်းစားရသူတွေအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေလူသားစာနာမှုအကူအညီပေးရင်လက်တွဲလှုပ်ဆောင်ပေးတယ်နဲ့တွေ့ဆုံဖို့လည်းရှိပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမယ့်အာဆီယံကုလသမဂ္ဂနှစ်ပတ်လည်ဒေသဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့ခီးစက်မှာဖြစ်ပြီးအင်ဒိုနီးရှားဆွေရောက်ဖွဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ
်။တရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်တိုးတက်ကောင်းမွန်ဖို့အိန္ဒိယနိုင်ငံကကြိုးပမ်းနေချိန်မှာပဲတိဘက်ဘာသာရေးကောင်ဆောင်ဖုန်းတော်ကြီးဒလိုင်လာမာရဲ့အိန္ဒိယရောက်နှစ်60ပြည့်အခမ်းအနားကိုပျော်ပွဲရှင်ပွဲတွေနဲ့တနစ်ပါလုံးကျင်းပဖို့တောင်ပေါ်မြို့ဖြစ်တဲ့ဒါရာမစလာမစနေနေ့ကစတင်ကျင်းပပါရယ်။ဒီပွဲကိုပြည်ပရောက်တိဘက်အစိုးရအဖွဲ့ကကျင်းပတာပါ။တိဘက်တို့ရဲ့ဘာသာရေးယဉ်ကျေးမှုနဲ့လူမှုအဖွဲ့အစည်းကိုဖျက်ဆီးရဲဆိုပြီးတရုတ်တို့ကိုဆွဆွဲထားတဲ့ပြည်ပရောက်တိဘက်အစိုးရအဖွဲ့ဝန်ကြီးချုပ်လော့ပ်ဆန်းဆာဂီကဒလိုင်လာမာအနေနဲ့သူ့ရဲ့မွေးရမြေကိုပြန်ပြီးတော့ခြေချနိုင်ဖို့အာသွန်ခွန်ဆိုင်ကြိုးပမ်းလှုပ်ကိုင်ဖို့တိဘက်တို့ကိုတိုက်တွန်းသွားပါရယ်။ထမုံများစွာတော့တိဘက်လူမျိုးတို့အသက်ခံခဲ့ရသလိုတိဘက်အရေးကြောင့်လည်းတည်ဆုံးခဲ့ရတဲ့အပြင်အတော်များများလည်းကိုယ့်ကိုယ်ကိုအရှင်းလက်လက်မြှို့ခဲ့ကြတယ်လို့သူကပြောပါရယ်။ဖုန်းတော်ကြီးဒလိုင်လာမာကလည်းခက်ခဲတဲ့အခြေအနေအောက်မှာပြည်ပကိုထွက်ခွာလာရတယ်ဆိုပြီးဝမ်းသာဝမ်းနဲ့ခံစားမှုမျိုးဖြစ်ခဲ့ရတယ်လို့ပြောပါရယ်။နောက်အနှစ်40 50ကျရင်ဘာဖြစ်လာမလဲဆိုတာမသိခဲ့အချိန်ရှိခဲ့ပေမဲ့ပြည်ပရောက်အနှစ်60ပြည့်ကိုကျင်းပနေရတဲ့အတွက်မကြာခင်ဘာဖြစ်လာမလဲဆိုတာအတိုင်းအတာတစ်ခုတည်းတော့မြင်နိုင်ပါပြီလို့ဒလိုင်လာမာကပြောပါရယ်။အိန္ဒိယတရုတ်ဆက်ဆံရေးမှာတိတ်ကိုထိလွှဲရှာလာတဲ့ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒီအခက်အနားနဲ့ကင်းကင်းနေဖို့အိန္ဒိယထိပ်တန်းဘီရိုကရက်တူကအစ်စ်နဲ့ဝန်ကြီးတွေနဲ့အရာရှိတွေကိုပြီးခဲ့တဲ့လကသတိပေးစာပေးပို့ခဲ့ပြီးတဲ့နောက် Thank you India လို့ခေါ်တဲ့ဒီအခမ်းအနားကိုအိန္ဒိယမြို့တော်ကနေဒါရာမစလာစီပြောင်းရွှေ့ကျင်းပတာဖြစ်ပါတယ
်။ဆက်ပြီးအသုံးပြုလို့မရတော့တဲ့တရုတ်အာကာသစခန်းတစ်ခုဒီသတင်းမှတ်ကုန်ပိုင်းမှာကဘာမြေစီကိုပြန်ကြလာမယ့်အခြေအနေကိုအာကာသသိပ္ပံပညာရှင်တွေစောင့်ကြည့်နေကြပါတယ်။အဲ့ဒီအာဂါဒယင်ဟာ10နှစ်ကာလအတွင်းကမ္ဘာလူထုတွေကိုပြောင်းဝင်လာမဲ့အကြီးမားဆုံးသောလူလုပ်ပစ္စည်းတစ်ခုဖြစ်ပါတယ်။ Tiangong 1အာဂါဒစခန်းဟာတနင်္လာနေ့မှာကမ္ဘာမြေပေါ်ပြန်ကျလာဖို့ရှိတယ်လို့ဥရောပအာဂါဒအေဂျင်စီအာဂါဒအဖြစ်စီးများဆိုင်ရာယုံအကြီးကဲ Holger Craig ကပြောပါတယ်။ကမ္ဘာပေါ်ကဘယ်နေရာဘယ်ဒေသကိုအဲ့ဒီအာဂါဒစခန်းပြန်ကျလာမယ်ဆိုတာအခုချိန်ထိမသိရသေးပေမဲ့တကယ်တမ်းကျလာတဲ့အခါလူတွေထိခိုက်ဒဏ်ရာရမယ့်အလားအလာကတော့တိတ်ကိုနည်းပါးပါတယ်လို့ Craig ကဆိုပါတယ်။တရုတ်ရဲ့ပထမဆုံးအာဂါဒတပ်ခွဲခန်းဖြစ်တဲ့တျန်ကောင်း1ဒါမှမဟုတ် Heavenly Palace 1ကို2012ခုနှစ်ကလွှတ်တင်ခဲ့တာပါ။တခြားတရုတ်အာဂါဒယင်တွေနဲ့ချိတ်ဆက်ဆင်းသက်နိုင်စွမ်းကိုစံတပ်ဖို့နဲ့2023ခုနှစ်အရောက်မှာပိုကြီးမှပြီးအမြဲတမ်းအသုံးပြုသွားနိုင်မဲ့အာဂါဒစခန်းတစ်ခုတည်ဆောက်ရေးဖြစ်နိုင်ခြေတွေကိုစူးစမ်းလေ့လာဖို့အတွက်အဲ့ဒီအာဂါဒစခန်းကိုလွှတ်တင်ခဲ့တာပါ။တရုတ်အာဂါဒယင်မှုတွေဟာရှန်ဇောက်အာဂါဒယင်နဲ့အဲ့ဒီအာဂါဒစခန်းကိုအကြိမ်များစွာတွားရောက်ခဲ့မှုပါတယ်။ပထမအရင်စီစဉ်ထားတာကကမ္ဘာပတ်လမ်းကြောင်းကနေအာကာသစခန်းကိုထိန်းချုပ်ခွာထုတ်ပြီးတော့ ပစိဖိတ်သမုဒ္ဒရာတွေကိုကြာတော့အောင်လုပ်ဖို့ပါဒါပေမဲ့လည်း2016ခုနှစ်စက်တင်ဘာလမှာတော့တရုတ်အာကာသအေဂျင်စီကအဲ့ဒီအာကာသစခန်းနဲ့အဆက်အသွယ်ပြတ်သွားပြီလို့ကြေညာခဲ့ပါတယ်
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမန်ချက်စတာစီးတီးနဲ့အေဗာတန်တို့ပွဲမှာမန်စီးတီးက3ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲကိုအနိုင်ရလိုက်တာကြောင့်မန်စီးတီးအသင်းဟာဒီနှစ်ဘောလုံးရာသီပရီးမီးယားလိဂ်ချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုပါတော့တယ်။နောက်သတင်းမှာစနေနေ့ကျရင်သူတို့ရဲ့အင်ကွင်းဖြစ်တဲ့အီတီအက်ကစားကွင်းမှာမန်ချက်စတာယူနိုက်တက်အသင်းနဲ့ကန်းနဲ့ပွဲတာအနိုင်ရမယ်ဆိုရင်အဲ့ဒီနေ့မှာပဲမန်စီးတီးအသင်းဟာချန်ပီယံဖလားကိုရတော့မှာပါ။မန်ချက်စတာယူနိုက်တက်အသင်းဟာလည်းစနေနေ့ကဆွမ်စီးတီးစီးတီးနဲ့ကန်းနဲ့ပွဲမှာ2ဂိုးကိုမရှိနဲ့အနိုင်ရပါတယ်။ဒါပေမဲ့လေပွဲစဉ်32ပွဲစီကံမီချိန်မှာမန်စီးတီးအသင်းက28ပွဲနိုင်3ပွဲတရေ2ပွဲရှုံးနဲ့84မှတ်ရထားပြီးမန်ချက်အသင်းက22ပွဲနိုင်5ပွဲတရေ5ပွဲရှုံးနဲ့68မှတ်ပဲရထားတာကြောင့်မန်စီးတီးက16မှတ်အကွာနဲ့ဒုတိယနေရာကနေမန်ချက်စတာအသင်းကိုအပြတ်အသတ်ဖြတ်ထားနိုင်ပါတယ်ဒီနှစ်ဘောလုံးရာသီမှာမန်စီးတီးအသင်းချန်ပီယံဖလားရမယ်ဆိုရင်တော့ဒါဟာသူတို့နောက်ဆုံးရတဲ့ချန်ပီယံဖလားရတဲ့ထဲက2013-14ဘောလုံးရာသီကလေးကဆိုရင်ပထမဆုံးအကြိမ်ချန်ပီယံပြန်ဖြစ်မဲ့သဘောပါဒါအပြင်ဘောလုံးရာသီ9ရာသီမှာ3ကြိမ်မြောက်ချန်ပီယံဖလားကိုအနိုင်ရတာလည်းဖြစ်ပါလိမ့်မယ်အမှတ်ပေးစရာမှာလီဗာပူးအသင်းက32ပွဲကစား66မှတ်နဲ့နံပါတ်3စပါအသင်းကပွဲ30ကစား68မှတ်နဲ့နံပါတ်4ချယ်ဆီအသင်းကပွဲ30ကစား56မှတ်နဲ့နံပါတ်5နေရာမှာအတီးတီးရှိနေကြပါ
Natasha Kuni Evila de Yet, the Ningun Nimakin, take down it and get a gathered in Drigo, Kujojo Dane and Nalano, Jobja Pidajaraba, Vio Yet, Danuan Season Drigo, Vio Internet Samyana, Bamis.voanews.comale, Radio Season Tolu and Jane at Vini Payun Nas in Namarisha.အခုပထမဆုံးသမရတိအနေနဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ဘယ်လိုကိုက်တွယ်ဖြစ်ရှင်းမလဲဖို့စန္ဒရှိသလဲဆိုတာကြည့်ကြရအောင်ပါပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုအဓိကထားချမှတ်ကိုက်တွယ်သွားမယ်လို့ပြောခဲ့တဲ့သမရတိဥဝင်းမြင့်ဟာအစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့တောက်ကြမ်းတွေကတွေ့ဆုံရမှာပြည်သူအကျိုးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဝင်ကြီးတွေကိုတိုက်တွန်းခဲ့ပါတယ်။ NLD အစိုးရတက်တန်းနှစ်နှစ်ကျော်ကာလအတွင်းလက်ရှိဝင်ကြီးတွေအနေနဲ့အပြောင်းလဲတိုးတက်မှုတွေအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ပြည်သူများကဝေဖန်နေချိန်မှာအခုသမရတိဥဝင်းမြင့်လက်ထက်ဦးစားပေးကင်တွဲတင်တဲ့ဝင်ကြီးဌာနတွေနဲ့ပတ်သက်လို့သုံးသပ်ချက်အမြင်တွေဘယ်လိုရှိသလဲဆိုတာမတ်အင်ချင်းနိုင်ကတင်ပြထားပါရှင်။
သမရဟောင်းဦးတင်ကျော်လက်ထက်ကလေးကဖွဲ့စည်းခဲ့တဲ့အစိုးရဝင်ကြီးတွေနဲ့သမရတဲ့ဦးဝင်းမြင့်တွေ့ဆုံပွဲကိုဒီဇင်ဘာလ30ရက်နေ့ကနေပြည်တော်သမရအိမ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားများအကျိုးအတွက်စီစီလုံးလုံးညီညီညွတ်ညွတ်နဲ့ထမ်းဆောင်သွားကြဖို့စိတ်တူကိုယ်တူတက်ညီလက်ညီပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ကြောင်းသမရတဲ့ဦးဝင်းမြင့်ကတိုက်တွန်းပြောကြားခဲ့ပါတယ်။ဒါပြင်သူ့ရဲ့သမရတက်တန်းကာလဝင်ကြီးဌာနတွေရဲ့လုပ်ငန်းလက်ပတ်မှုတိုးတက်မြန်ဆန်အောင်အဓိကထားဆောင်ရွက်သွားမယ့်အကြောင်းကိုလည်းတောက်ကြနေကနေပြည်တော်ပြည်ထောင်စုလွှတ်တော်မှကျင်းပတဲ့သမရအဖြစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားမိကုံးမှာသမရတဲ့ဦးဝင်းမြင့်ကပြောဆိုခဲ့ပါတယ်
။ပြည်ရင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မှတ်ရပါလိမ့်မယ်။ရင်းရင်နေတဲ့တရားစီရင်ရေးကိုပြက်မှတ်ရပါလိမ့်မယ်။အဂရီလိုက်စားမှုကိုပုံမူတိုက်ချက်ရပါလိမ့်မယ်လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ
်သမရဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ချိန်မှာဝင်ကြီးဌာနရဲ့အကြောင်းကိုအတော်လေးသိရှိထားပြီးသားလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကမြင်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ဝင်ကြီးဌာနတွေကိုပြောတဲ့အတိုင်းတရားကိုင်တွယ်နိုင်မယ်လို့သုံးသပ်ကြပါတယ်ဒီနေရာမှာအဓိကစိန်ခေါ်မှုအခက်အခဲအကြီးမားဆုံးကဗဏ္ဍာရေးစီမံခန့်ခွဲမှုအပိုင်းဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင်မောင်တန်းကဆိုပါတယ
်လက်ရှိဗဏ္ဍာရေးပတ်ချက်ချတာပုံစံတည်းကအလုပ်ဒီမဖြစ်အောင်ကိုလုပ်ထားတဲ့စနစ်ဖြစ်တယ်လို့ပြောရင်ရပေါင်းရနိုင်တယ်လို့ထင်တယ်ဗဏ္ဍာရေးကော်မရှင်ဥက္ကဋ္ဌအတင်းနဲ့ဩစပြီးတေချာလုပ်မယ်ဆိုလို့ရှိရင်တော်တော်ကြီးကြောင်းနိုင်တယ်ဒါပေမဲ့အဲ့ဒီရဲ့အလုပ်ရဲ့ပမာဏကလည်းတော်တော်ကြီးဒီမနိုင်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဘတ်ဂျက်ကိုအောက်ခြေအားစပြီးဆွဲတဲ့စနစ်ကိုသွားမှဖြစ်တဲ့အတွက်ကြောင့်မလို့လုပ်ဖို့ခိုင်းမှုဟောင်းတွေကိုပြန်လဲတိောက်ဖို့လိုလာတယ်။အဲ့ဒီလုပ်ဖို့ခိုင်းမှုဟောင်းတွေနဲ့ဆက်ပြတ်နေတဲ့အခါကျတော့အရက်တဲ့အဖွဲ့အစည်း NGO စနစ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ခွန်အားပွင့်မယ်။အဲနောက်ပြီးတော့ကိုချုပ်ကွယ်မှုဖြည့်လျှော့တာလည်းဖြစ်မယ်။ဒါကြောင့်မို့ဒီနေ့တိုင်းဆိုတာဒီနေ့ပူးပေါင်းဆောင်ရွက်တဲ့အလုပ်ကိုလုပ်ခြင်းအပြင်ပြည်ရင်ရောင်းတဲ့သဘောဆောင်နေရတယ်တော်တော်ဖြစ်နိုင်တယ်လို့တော်တော်အဲ့လိုထင်တယ်
2015ရွေးကောက်ပွဲစီယုံရေးကာလမှာဒေါက်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေအနေနဲ့စီးပွားရေးပညာရေး ကျမကြီးစတဲ့ကဏ္ဍတွေမှာတိုးတက်ပြောင်းလဲမှုတွေရှိအောင်ဆောင်ရွက်မှာဖြစ်တယ်လို့ကတိပေးခဲ့ကြတာပါအခုNLD အစိုးရတက်တန်းနှစ်နှစ်ကြာကာလအတွင်းမျောလင်းတလောက်တိုးတက်မှုတွေမရှိသေးတဲ့အပေါ်သမ္မတတဲ့ဦးဝင်းမြင့်လက်ထက်ဝင်ကြီးတက်တွေကပါပြောင်းလဲခန့်အပ်နိုင်မယ့်အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာတင်မောင်တန်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်ရှာဦးဝင်းမြင့်ကပ
ဒီကြောင့်လည်းစကားကိုပို့ပြီးတော့နားထောင်နေဟာစပြီးတော့လုပ်မယ်ဆိုရင်တော့အဲတော့တပ္ပရာကြီးကစပြီးဝင်းကြီးတီးတီးရပါတော့အောက်ချင်မှာတကယ်ဖြစ်တဲ့နေတာလေတကယ်ဝန်ထမ်းတွေကလည်းကြောဝင်ပြီးတဲ့အမီကျော်လို့ရှိရင်အပြောင်းပန်တဲ့ပတ်ဝန်းကျင်ကနေအပန်ပြောတဲ့ပတ်ဝန်းကျင်ကိုကြောင်းနိုင်တယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာတကယ်ဖြစ်ပေါ်လာမှာပါနေစုံလုပ်ငန်းဝင်ကို
အောင်မြင်အောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုလေးထပ်ဖန်တီးမယ်ဆိုလို့ရှိရင်တော့ကြောင်းလေးတွေဟာတကယ်ဖြစ်ပေါ်လာမှာပါနေစုံလုပ်ငန်းဝင်ကိုအောင်မြင်အောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုလေးထပ်ဖန်တီးမယ်ဆိုလို့ရှိရင်တော့ကြောင်းလေးတွေဟာတကယ်ဖြစ်ပေါ်လာမှာပါနေစုံလုပ်ငန်းဝင်ကိုအောင်မြင်အောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုလေးထပ် ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ီနာစင်ကြရပါမယ်။လွန်ခဲ့တဲ့အနှစ်50ကျော်ကလေးကတက်ဝင်လှူရှားလာတဲ့မောင်ခိုစီဝါရေးဟာဒီကနေ့ထိရှင်သန်နေတော့မယ်ဖြစ်ပါတယ်။မောင်ခိုစီဝါရေးကြောင့်တိုင်းပြည်နှစ်နာဆုံးရှုံးရပုံကိုဦးအောင်ခင်ကတုံတက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
လွန်ခဲ့တဲ့ဇန်နဝါရီကာလ2005နဲ့2014အကြားမှာကျောက်စိမ့်20ရာခိုင်နှုန်းကသာတရဝင်းတင်ပို့နိုင်ခဲ့ပုံကိုဖေဖော်ဝါရီလ6ရက်နေ့ကအမျိုးသားလွှတ်တော်မှာဆွေးနွေးကြောင်းသိရပါတယ်။တရားမဝင်တဲ့ပေါင်ခုဈေးကွက်မှာရောင်းတာက80ရာခိုင်နှုန်းဖြစ်နေပါတယ်။မြမပြည်မှာနေဆက်ဂိတ်စခန်း16ခုပင်လယ်စိတ်ကား5ခုနဲ့ပို့ကုန်တွဲကုန်ယုံ4ခုရှိပါတယ်။တိုင်းနာလက်နက်ကိုင်ကြီးစိုးတဲ့နေဆက်ဒေသတွေမှာလည်းသူနိတူဟာနဲ့ရောင်းဝယ်ကြတာမို့အစိုးရလက်လမ်းမမီတဲ့နေရာတွေဖြစ်ပါလေ။ဒါလို့ဖြစ်နေတာနှစ်ပေါင်းကြာပြီဖြစ်ပါလေ။မောင်ခိုကုံတွယ်မှုအများဆုံးနေရာဟာထိုင်းမြန်မာနယ်စပ်ဒေသလို့ပြောနိုင်ပါသေး။မဆလာခင်မှာအစိုးရဌာနတွေကိုယ်တိုင်ထိုင်းမြန်မာမောင်ခိုဈေးကွက်ကိုအားကိုးခဲ့ရပါသေး။အခုတော့အာဆီယံစီးပွားရေးအသိုက်အဝန်းစီမံကိန်းအရနိုင်ငံချင်းချိတ်ဆက်ကုံတွယ်တဲ့စနစ်ကိုကျေသုံးမှာမို့ထိုင်းမြန်မာနယ်စပ်ကုံတွယ်မှုဟာအရေးပါလာပါသေး။ဒါကြောင့်ထိုင်းမြန်မာမောင်ခိုကုံတွယ်မှုကိုတရဝင်းကုံတွယ်ရေးဖြစ်လာအောင်ဆောင်ရွက်ဖို့ဒုတပ္ပရဦးမြင့်စွေကနိုဝင်ဘာလကမြရွေမြို့မှာပြောဆိုသွားပါသေး။အပြောလွယ်ပြီးလက်တွေ့လုပ်ဖို့ခက်ခဲတဲ့ကိစ္စဖြစ်ပါသေး
။မောင်ခိုကုံတွယ်မှုကြောင့်မြန်မာနိုင်ငံနှစ်နာဆုံးရှုံးရပုံတွေကိုဩစတြေးလျနိုင်ငံအက်ဒစ်ခါဝန်တက္ကသိုလ်ဥပဒေဌာနသုတေသီရွှေစင်ကိုက2016မှာစာရန်တစောင်ပြုစုထားပါတယ်။ဤမျိုးစုံနဲ့အစ်ထုတ်ယူလို့တောပြုံ TV တဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရာသီဥရုဖောက်ပြန်တဲ့ဒဏ်ကိုတိုင်းသူပြည်သားတွေခံနေကြရပါတယ်။တင်လုံးတင်ပို့မှုကို2014မှာပိတ်ပင်လိုက်ပေမဲ့တင်လုံးမှောင်ခိုတဲ့သတင်းတွေကိုကြားနေရဆဲဖြစ်ပါတယ်။တစ်ခိုးထုတ်မှုရှိနေတာဟာတရားဥပဒေကိုဂရုမစိုက်ကြောင်းပြနေတာဖြစ်ပါတယ်။တိုင်းသာလက်နက်ကင်တပ်ဖွဲ့တွေကလည်းသူတို့နီးနဲ့သူတို့တစ်လုပ်ငန်းမှာရံပုံငွေရှာကြပါတယ်တစ်လုပ်ငန်းမှာအဂတိလိုက်စားမှုအမြင့်တွင်နေတာဟာအစိုးရဗန္နာရေးကိုရောအုတ်ချုပ်ရေးကိုပါထိခိုက်စေတယ်လို့သုံးသပ်ကြပါတယ
်ယူနန်ကိုနီးမျိုးစုံနဲ့တစ်တင်ပုတ်ပုံကို EIA သဘာဝဝင်းကျင်အဖွဲ့က Organize KO ဆိုတဲ့အစီရင်ခံစာ2015မှာထုတ်ပြန်ထားပါတယ်စစ်ကဲ့တင်သွင်းမှုကို2013မှာပိတ်ပင်ပေမဲ့အင်းနီချင်းနိုင်ငံတွေကမောင်ခိုတင်သွင်းလို့ပြဿနာပေါ်ရပုံကိုလည်းရွှေစင်ကိုရဲ့စာရမှာဖော်ပြပါတယ်။တရုတ်ပြည်မှာစစ်ကဲ့အတုအလိုက်တန်းပေါင်း၄သိန်းလောက်နှစ်စဉ်ထုတ်လုပ်ကြောင်းသိရပါတယ်။မြန်မာစစ်ကဲ့မောင်ခိုဈေးကွက်ကိုတရုတ်အိန္ဒိယနဲ့ထိုင်းကအများဆုံးတင်သွင်းပါတယ်။ပြည်တွင်းထုတ်စစ်ကဲ့ကိုအခွန်တိုးပြီးကောက်နေပေမဲ့မောင်ခိုဈေးကွက်ရှိနေတာမို့
ထိတ်ချုပ်ဖို့ခက်ခဲပါတယ်ကိုစားစရိတ်တော်မှုကြောင့်ပြည်သူ့ကျမ်းမာရေးချွတ်ရရပါတယ်ကျမ်းမာရေးကာကွယ်တဲ့ဥပဒေရှိပေမဲ့အဂတိလိုက်စားမှုကြောင့်မကျင့်သုံးနိုင်တာများပါတယ်လက်ပေးလက်ယူမှုနေရာတိုင်းလူလူမှာရှိနေတာဟာလေမောင်ကိုလုပ်ငန်းကိုရှင်သန်စေတဲ့အခြေခံအကြောင်းတစ်ခုဖြစ်ပါတယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုဦးသိန်းစိန်အစိုးရလက်ထက်ကပြဋ္ဌာန်းပြီး အဂရီလိုက်စာမှုတိုက်ဖြည့်ရေးကော်မရှင်ကိုနှစ်ထောင်ဆယ်လေးဩဂုတ်လမှာဖွဲ့စည်းခဲ့ပါတယ်။အန်အဒီအစိုးရအသစ်တက်လာပြီးနှစ်နှစ်ကြာတော့အဂရီလိုက်စာမှုတိုက်ဖြည့်ရေးကော်မရှင်အသစ်ကိုလွန်ခဲ့တဲ့နှစ်နိုဝင်ဘာလတည်းမှာဖွဲ့စည်းပါတယ်။ဒါပေမဲ့အဂရီလိုက်စာမှုပပျောက်ဖို့အများကြီးလိုပါသေးတယ်။ကော်မရှင်ကလည်လာစုံစမ်းပြီးအရေးယူဖို့ရဲတပ်ဖွဲ့ကိုအကြောင်းကြားတဲ့အမှုတွေထ website mah, tiada kami senau ajaun jenyabi, macam ini lumu kongye dekulo mah, jangan tua bale.
Mangku siwa ini si lamia cintung lare sojogu, bima piru pirarui kanzani ya bale. Tim mangku ne cawmye mangku lungan ujau dabawa pawunji, pesire tu, yeci le dangu macakna kanzaya bale. Tetot tentang ego di kalahre wujud tanahne. Tetot ni ama sebiji lengan ti tahun ini wujud tanahu polisi perih pekap ini dah halé pertama terkubur pada. Soya polisi dua itu tiada soa account telefon naik zaman masih dah halé memapiye di kalah ane je terkubur pada. Mangko kau tu emu amiazuhan nesa dita gu cofya yarapido nesa dita ma ejampi tiada ubri semua naik mada. Mangku zeka ku tenju ni macam apa deh? Tapi na lenda kaya ni soya tetapi pensiennya di dah ma mangku zeh cinta ni dah tu ya apa deh? Dah jauh mangku siwa ini neva zibu udah neza di dah ma nyenjang pi tiap ubri dah lukai nembu luba deh. Di dah kan tapi na ru tiap wen siwa ini lukai nende aku enlay mialai mialu mangku lunga ma pawai ni tapi dah le neva tuan nyenjau timpiala ya apa deh?
American style Indian to English dengan zagure lela cijaya oma.
Di dalam bah English American style sisema langsau deh lo di biarre. Walk go, shikane idiom atonwigo, dimpia bimamo, but mauzo.
Walk the walk.
Go dimpia bima pipari, salung banga. W A L K, walk ga, diniama, verb, kriya pit don't happy, lanshout da. D H E the, W A L K, walk, the walk ga diniama. Noun, na pit don't happy, shout de la, kintare langu, suruda pipari. Sekarang kau ni daya di bekaro kintare landang shoutabo. Idiom sura itu by di bekaro apio dan letui lusang napi pare. Leji peni rabem hope letui lusang piaram yupi pare. Di dongan saya su American bilang su ma kisala rapi bi doctor doc sura idiom ne dua tongi shibare. Sekarang biar elu di bekaro T A L K talk go cikane doctor talk atungaro. Lelong jira, lelong tuara, logo kauna. Bisakah lelue ne piora, apio jita te pipi. Cemaru mima bandra ya sui no, apio garo choni ra miugu sulu ra pipare. Di donku gu dwe bi popia tare, joshku bide uma garo.
If political leaders are going to talk the talk, they've got to walk the walk too. At least get something done.
Nengai kongsong dui ni ne, apioji tem ho pe, let dui le lo song pia tin jare. Nezong no kukugu, aumi aono lo pia nayama pibare lo tibe ya bare. Umago narukau na sinji jaya aung.
If political leaders are going to talk the talk, they've got to walk the walk, too. At least get something done.
Kusile tin pia bi me idiom atong aro.
Walk on a tightrope.
Pipare, salung banga, W A L K, walk ga lan shout da, O N O N ya poma, ega deku, DIGHT type ကတင်တာ ROPE group ကကျိုးဆိုတော့ type group ကတင်းနေတဲ့ကျိုးကိုဆိုလိုတာဖြစ်ပါတယ်။စကားထုံးရဲ့တိုက်ရိုက်ဒီပဲကတော့တင်းနေတဲ့ကျိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာအသုံးဖြစ်တဲ့ကျိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့။ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ကျိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးလျှောက်နေရတာဖြစ်ပါတယ်။နေနေလေးမှအတင်းဆောင်မခံပါဘူး။တင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ idiom ရဲ့တွေ့ဝိုက်ဒီတွေကလည်းရှင်းနေလို့ဆိုရမှာပါ။ဒုက္ခအကြီးကျယ်ရောက်နိုင်လို့သိတ်တိထားပြီးနေရတဲ့သဘော။နေနေလေးမှမှားမခံတဲ့အခြေအနေမျိုး၊မှားတာနဲ့ခံရမယ့်အခြေအနေမျိုး၊သိတ်ကိုစဉ်းစားရင်းနေရမယ့်သဘောမျိုး၊ဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ်ကိစ္စရပ်တစ်ခုဖြစ်ပါလေ။အစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells
ဖြစ်ပါလေစာလုံးပေါင်းက w a l k walk ကလမ်းလျှောက်တာ o n o n ကအပေါ်မှာ e g g s h e l l s eggshells ကကျက်ဥခုံတွေဖြစ်ပြီးစကားထုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ကျက်ဥခုံတွေပေါ်မှာလမ်းလျှောက်တာဖြစ်ပါလေကျက်ဥခုံတွေပေါ်မှာလမ်းလျှောက်ရတဲ့ဆိုရင်ကျဥ်ခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီအီဒီယမ်ရဲ့တွေ့ဝိုက်ဒီပဲကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လွတ်ကင်မှုလိုတာအထူးသဖြင့်ကိစ္စရတစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆိုမိခွက်ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီ idiom တုံးနဲ့ပတ်သက်လို့ George ပြောပြတဲ့ဥပမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here.
လိင်တူချင်းလက်ထပ်ထိညာတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ့်ကိစ္စရပဲဖြစ်ပါလေလို့ထည့်ပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Raising the topic of same-sex marriage is like walking on eggshells for politicians here
ဒီတင်ပါ English American style ကန္ဓာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးအနည်းကတော့
walk the walk walk on a tightrope walk on eggshells
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Idiom သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။ VOE သောတာရှင်တွေအနေနဲ့ကျမတို့ VOE ကိုစားရက်ကနေတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင်ကျမတို့ရဲ့စားရက်လိပ်စာက VOE American တန်မြန်မာပိုင်းစီစဉ်ရန်ကုန်စားရက်ကြီးစားရက်တက်တာအမှတ်89ဖြစ်ပါတယ်။တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ဆိုနိုင်ပါတယ်။ Fax နံပါတ်ကတော့ 1-239-382-555 ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့တန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ48 kHz 16539နဲ့အခုဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်မက်ခင်ဖြူထွေးကအစီအစဉ်ထုတ်လွှင့်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်။မင်းသားတိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါတယ်။ဒီကနေ့မှာတော့ကျမတို့ဒီသမရအစ်အပေါ်မှာလူလူရဲ့မျောလင့်ချက်တွေကိုအဓိကထားဆွေးနွေးသွားဖို့အတွက်စီစဉ်ထားပါတယ်။ဒီပစ်ဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်။အဲ့ဒါကတော့ဒီဒေါက်တာတင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအနိုင်ရခဲ့တဲ့လွတ်တော်အမတ်တူဖြစ်ပါတယ်အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနိကက်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတူတူလေးဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်ကျမတို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေအီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများအပြားရှိပါတယ်ဆိုတော့လိုရင်းတို့ချင်းရောပဲကျမတို့ဟိုဆွေးနွေးသွားကြရအောင်ပါဒီကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌခဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်စီဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်ပြလိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှိရင်ဒါတရားဝင်ကျန်းတစ္ဆာချိန်ဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြည်ပြည်ချင်းနေမှာကိုပဲဦးဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုယ်စွမ်းရှိသရွေ့ပြည်သူ့ရဲ့တာဝန်တွေကိုကျေပွန်စွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန့်ခွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးအချိန်သမရတဲ့ရဲ့မိန့်ခွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းဂရုပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျမတို့ရဲ့သောတာရှင်တွေရဲ့အမြင်တွေကိုဒီကနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်။အဲဒါတာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါ။ဒီသမရတဲ့ဦးဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိကုန်းထဲမှာပြောသွားခဲ့တယ်လို့မျိုးဂရုပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်တိုင်းဒီအပေါ်မှာဒီဘလောက်ထိဥဆောင်မှုတွေပေးနိုင်လိမ့်မယ်လို့မျှော်လင့်လို့ရမလဲဆိုတာကိုဆရာအရင်ဆုံးနည်းနည်းတော့ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျပထမအဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအတွက်အားရှိစရာတနည်းအားဖြင့်အပြုသဘောအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုသတင်းစကားကိုဟိုနားထောင်ဟိုနားထောင်သိကြတယ်မြို့နှင်းသိကြတယ်တနည်းဖြင့်ဟိုအကောင့်ပေါ်ကိုမြင်ထားသိကြပါတယ်အဲအချိန်ထဲမှာဦးဝင်းမြင့်တမတားယူဦးဝင်းမြင့်ကသူ့ရဲ့မိန်ကုံးမှာအားလဲပါတယ်နောက်တစ်ခါသတင်းစကား message ဆက်ပါတဲ့မိန်ကုံးဖြစ်တဲ့အတွက်ဒီခါကလည်းဟိုအနာဂတ်အတွက်အားသစ်လောင်းတဲ့တနည်းဖြင့်အဲစာမျက်နှာတစ်လူဟိုကြောက်မဲ့အလားလားရှိတဲ့သတင်းစကားတစ်ခုဖြစ်တယ်အဲသို့တော်လည်းပဲကျွန်တော်တို့ဟိုသတိဒီပြုစရာကြီးကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အခြေအနေချင်းခါရတာတော့ကျွန်တော်တို့အများကြီးသိလို့လင်းလို့တော့ဟိုရနိုင်မယ့်အနေအထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမတတဦးရဲ့လုပ်ပိုင်ခွင့်ဘလောက်ပဲလုံးဆောင်စူးစားပစီအဟံတာတာစီတွေကရှိနေမှာဖြစ်တဲ့တွေ့အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမျှော်လင့်သိကြဘူးလို့ကျွန်တော်ပထမဆွေးနွေးပြရသေးခင
်ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါက်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်နောက်တရားလွတ်တော်ရှေ့နေတာဝန်တွေယူခဲ့တယ်လှုပ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလည်းဒါသူကပြက်ပြက်သားသားပြောဆိုလှုပ်ဆောင်တယ်လွတ်တော်အကောင်းဆုံးထိန်းကျောင်းနိုင်ခဲ့တယ်ဆိုပြီးတော့တောင်မှဒီသူအတိမတ်ပြုပြောတာတွေရှိပါတယ်အရင်တမရဦးထင်ကျော်နဲ့နှိုင်းရှင်ပဲဆိုလို့ရှိရင်သူ့ပေါ်မှာမျော်လင့်ချက်ပို့ထားတာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်ဆိုတော့အခုတမရဖြစ်လာချိန်မှာတိုင်းပြည်အတွက်အရင်တမရတွေနဲ့မတူပေါ့နော်ထူးထူးခြားခြားဘာပဲဥစားမှုပေးနိုင်လိမ့်မယ်လို့မျော်လင့်ပါလေဥပမာဆိုလဲဆွေးနွေးပေးပါရှင
်ဟောကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျော်လင့်တာတဲ့အထူးသဖြင့်တော့ဒီဒီမျိုးသားတဘောကြီးအဖွဲ့ချုပ်ရဲ့ဒီဘူဝါဒတဘောသားအပေါ်မှာပို့ပြီးတော့ပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်အဲ့လိုယူဆပါတယ် ပါကြောင့်လဲဆိုရခါကြတော့ပထမကျွန်တော်ထင်တယ်သမားကြီးဦးထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်ပထမကြီးဦးထင်ကျော်ကဒါကအများကဒါရုပ်သေးသမားကြီးအဖြစ်တောင်မှအပြောဆိုစနစ်ဝေခန္ဓာတွေကျွန်တော်ကြားဝါနေပွဲကျွန်တော်ကြားပါတယ်ဒါပေမဲ့အဲ့လိုအခြေအနေနဲ့မတူတဲ့နော်ဟိုအပေါ့နော်တူတူရဲ့ ကတခုပေါ့နောက်ဒုတိယတစ်ခုကပထမဆုံးတော့တန်တန်နှစ်အတွင်းမှာလွတ်တော်ကအကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လွတ်တော်ကအလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့ဟိုလွှမ်းမိုးမှုကိုခံထားတဲ့သဘောအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေတွေအောက်မှာကျင်းနေတာကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြူရေး ဒီမှနိုင်တယ်ကိုခွဲခွဲခြားခြားအသေးသေးခြားခြားကျင့်သုံးပြီးတော့ကျွန်တော်ဒီမိုကရေစီအခြေအနေကိုပြန်ပြီးတော့သူညှိတဲ့နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ဒီကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ရွေးကောက်ပွဲကမ်ပိန်းကာလကတည်းကမျိုးသားဓမ္မဆီအဖွဲ့ချုပ်ရဂရီကိုတည်ရှိရအခြေခံအားဖြင့်တော့သုံးခုပါပဲနောက်ဟိုတခြားတွေလည်း မျိုးဒီကိစ္စအခြေခံဥပဒေပြင်ဆင်ရေးကောခုကငြိမ်းချမ်းရေးကိစ္စကတော့ဒီနှစ်နှစ်သုံးနှစ်လောက်အတွင်းမှာပြေအောင်ဖြေရှင်းနိုင်မဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်။တပြိုင်နက်တည်းမှာပဲကျွန်တော်တိုင်းပြည်တွင်းကတော့ဒီမိုစီပေါင်းကထွေးကျင်းလာတယ်။လူလူရဲ့စာအုပ်နေရပို့ပြီးတော့ချက်တဲလာတယ်။ဆိုတော့နိုင်ငံတော်သမ္မတဦးအနေနဲ့ဒီအရင်ဆုံးကျွန်တော်ထင်တယ်သူဆောင်ရွက်တဲ့ကိစ္စကတော့ကျွန်တော်တို့အခြေခံပြည်သူတွေရဲ့စာအုပ်နေရပေါ့နော်အဲ့ဒီကိစ္စတွေကိုပို့ပြီးတော့တိုးတက်လာအောင်သူလုပ်နိုင်မယ်။ဟုတ်တပြိုင်နက်တည်းမှာပဲကျွန်တော်တို့ပြည်သူတွေကနေရာတကနေရာတော်တော်များများမှာဟိုလုံခြုံရေးပေါ့နော်ကိုကြီးကစားသားအခြေအနေတွေဖြစ်ရတာလေမကြာခဏဖြစ်ရတယ်။ဆိုအဲ့လိုအခြေအနေတွေကိုတည်တည်ချာချာသာကင်တွယ်ထိန်းချောင်းပေးနိုင်မယ်။ဆိုလို့ရှိရင်တော့ဟိုတစုံတရာပေါ့နော်။ဟိုဟိုအရင်သမရနဲ့မတူဘဲနဲ့တစုံတရာပြည်သူတွေရဲ့မျှော်လင့်ချက်ကဟိုပြည်သူတွေအတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ဟုတ်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟိုအရှင်းတန်လာလိမ့်မယ်။ပြန်ပြီးတော့အားကောင်းလာလိမ့်မယ်။ကျွန်တော်အဲ့လိုယူဆပါတယ်ဗျ
။ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်။ကျမတို့စီတော့ဒီမှတ်ချက်တွေရေးတဲ့အထဲမှာဆိုလို့ရှိရင်လည်းအရင်သမလားထက်ဆိုင်ရင်ထူးခြားမှုတစုံတရာရှိလိမ့်မယ်လို့မျှော်မှန်းပြီးတော့စာရေးတဲ့သူတွေလည်းရှိတယ်။နောက်ဝေဖန်တဲ့သူတွေလည်းရှိပါတယ်။ဥပမာတချို့ဆိုလို့ရှိရင်ဒါသမလားအစ်ဦးဝင်းမြင့်ဟာအတိုင်ပင်ခံဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ညှိနှိုင်းတိုင်ပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ဒီ Facebook မှာလာရေးထားတဲ့သူလည်းရှိပါတယ်။နောက်ဒီဥပဒေပညာရှင်ရရင်ပြတ်သားတဲ့သူသမရဖြစ်တယ်ဆိုလို့ရှိရင်တော့ဒါညံကြီးသူတဲ့သူတိုင်းဟာဘာတွေကောင်းလာမလဲဆိုတာကိုသိကြမှာပါဆိုပြီးတော့လည်းပြောတာရှိပါတယ်ဒီနောက်ပိုင်းနေမဆွေးနွေးခင်မှာကျမအရင်ဆုံးဒီကျမတို့ရှိမှာဆွေးနွေးဖို့ပြောထားတဲ့သူရတယ်အများကြီးရှိတယ်ဆိုတော့အရင်ဆုံးကျမကိုချင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုချင်းလောင်လေလိုက်ပေါ်မှာရှိပါလားရှင်ဆွေးနွေးလို့ရပါတယ်မင်းများကျင်တာရှိတယ်ဆိုလည်းမင်းများလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးကျင်တာတော့ခုအရင်သမရရုပ်တီးတရုတ်လူပဲလို့ရှင်ခါရပြင်မဲ့ခုတက်လာတဲ့တမတမနာတိအကလည်းတခုရုပ်တီးတရုပ်လိုမဖြစ်ဘူးလို့လည်းပြောလို့မရဘူးလို့ကျွန်တော်ယူဆတယ်။ဘာဖြစ်လို့လဲဆိုတော့ရှင်တော့တို့ပေးခဲ့တဲ့ဂတိကိုဘယ်တော့ဖြစ်တို့အကောင့်ထဲပေါ်ပြီးပြီလဲဆိုတာလည်းဒီလိုယူချပြဖို့တော့လူမယ်တဲ့။နောက်ပြီးတော့ခုတက်လာမဲ့တမနာတိကလည်းသူပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာဒီလိုယူတော့တရားမှာတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုတ်ဆောင်နေတဲ့မင်းသားလိုပဲကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တခုခုတစုံအဖွဲ့အစည်းတခုခုရှိနေသလားလို့အော်ကျွန်တော်ယူဆရအကြောင်းဒီသူတို့ပြောသလိုတော့လုံနိုင်မယ်လို့တော့အကုန်လုံးမယုံပြီးပဲ။အပိုင်းတစတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ
်။ဟုတ်ကဲ့ပါရှင်။အာကိုချင်းလောင်ကျေးဇူးတင်ပါတယ်။နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းရောင်လေးပင်ကရှိနေပါတယ်ကိုတင်စော်ဝင်းအောင်ဗမာဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ပါဗျာကျွန်တော်ကတော့လက်ရှိကျွန်တော်တို့ဒီတွားနေတဲ့စနစ်ကကျွန်တော်တို့ဒီနိုင်ငံပါတီအစိုးရကြီးမှယူကြရတဲ့သမရဆွေးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုစီတန်းကြောင်ကိုအစ်မအနေနဲ့တွားနေရတာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်ပေါ့အဲ့တော့ဗမာပြည်ကျွန်တော်ကိုယ်ကြီးကိုခြင်အောင်ဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီပွဲကြီးကိုချီးမြှောက်ဥပဒေအောက်ကပဲသမရဖြစ်လာတာလို့အတိုင်းအမြန်ဖြစ်လာတာလို့ဖြစ်တာလေဗျအဲ့ ကြံပြုချင်တာကတော့လက်ရှိဖွဲ့စည်းပုံချင်တာဥရိမာထဲကကျွန်တော်ပုံမှန်58ရာနိုင်ငံတော်အားလုံးရဲ့အထွတ်ထိပ်နေရာမှာသမရရှိတယ်ပေါ့နော်ဆိုတော့ဥစ္စာရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြီးကြားထားတာရှိဆိုတော့နိုင်ငံတော်သမရရဲ့လုံခြုံရေးအကပုံမှန်အားဖြင့်ဆက်လီဘူးရှိတယ်သမရအနေနဲ့ကောင်းကောင်းအထုံးချဖို့လိုတယ်ဒါမှလည်း156ကာဒီခဝေလို့တိုင်းဒေသကြီးပြည်နယ်ရှိနေကဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံအော်ရပါမရှိရဆိုတဲ့ကိစ္စရပ်ပြီးဖြည်းဖြည်းအထုံးချဖို့လိုတယ်ဗျအဲ့တော့ကျွန်တော်အနေနဲ့တတိဖွဲ့စည်းပုံခြေခံဥပဒေကိုမပြေနိုင်သေးတဲ့ကာလပတ်လုံးမှာရှိနေပြီးသားဖွဲ့စည်းပုံခြေခံဥပဒေတွေကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘယ်လိုထိုးဖောက်ပြီးတော့မှကျွန်တော်သမရရဲ့အဓိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်အနေနဲ့ဒီမျှော်လင့်နေဆောင်းလဲဆောင်းကြည့်မယ်သမရရဲ့နောက်ဆုံးနှီးတုံးစုစကားမှာဆိုရင်ပြည်သူတွေအနေနဲ့ပူပေါင်းဆောင်ရွက်ပြီးလုပ်ရမယ်လို့ပြောတယ်ဗျအဲပြည်သူအနေနဲ့ပူပေါင်းဆောင်ရွက်ပြီးလုပ်ရမယ်လို့ပြောတဲ့စကားတိုင်းပြည်သူလူထုရဲ့အဘောရအတန်ကြီးကိုလည်းနားထောင်ဖို့လိုတယ်လို့အကြံပြုခြင်းနဲ့ဗျတပါးပြည်ပြည်သမိုစီယာပြည်သူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ပြည်သူလူထုကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေလေကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သူဘောဆောင်ပြီးတော့မှပူပေါင်းဆောင်ရွက်ပြီးတော့အပြစ်မပြစ်ပြန်လဲလှုပ်ဆောင်ပေးဖို့လည်းညှော်လင့်နေကြအဲ့အတွက
်ဟုတ်ကဲ့ကိုတင်စောဝင်းကျေးဇူးတင်ပါတယ်ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့တယ်ဖွဲ့စည်းလက်ရှိဖွဲ့စည်းပုံတွေကနေပြီးတော့မှဘလောက်ထိထိုးဖောက်ပြီးတော့မှပေးထားတဲ့ဂရုဝတ်တွေတိုင်းလုပ်နိုင်မလဲဆိုတာကိုဒါကျွန်တော်တို့အနေနဲ့ညှော်လင့်နေ
ဟုတ်ကဲ့ကိုတင်ဆောင်ဝင်းပြောရရဆိုရင်တော့ဒီဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့ဒီအပြောင်းလဲကိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါ။နောက်ကိုကျင်းလောင်ကလည်းသူပြောတဲ့အထက်မှာကသူကတော့အများကြီးမမျှော်လင့်ဘူးဆိုတာမျိုးကိုပြောထားပါတယ်။ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်သမရဖြစ်လာတဲ့ဆိုတဲ့အချိန်ကဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မှာဆိုရင်လည်းပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအကျက်အတဲတွေအမျိုးမျိုးဖြည့်ရှင်းကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံရတဲ့အချိန်ပေါ့နော်ဥပမာအခရီးလိုက်စားမှုတွေဆိုရင်လည်းပိုပြီးဆိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ် NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းအတွင်းမှာစည်းဝါးရေးကိုလည်းပိုပြီးကောင်းအောင်မလုပ်နိုင်ဘူးနော်လူခွင့်ရရဆိုလို့ရှိရင်လည်းတရင်သမားတွေဖမ်းဆီးခံရတာဆားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းငယ်ဘက်ကကြည့်ရင်ပဲဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းဆောင်ကနေပြီးတော့တိုင်းမိမှဒီအကျက်တဲတွေရင်ဆိုင်နေရအချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရဲမျှော်လင့်ချက်နဲ့ကျွန်တော်တို့ရှိစာရေးထားလာတဲ့လူတွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥပဒေဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူးဒါပေမဲ့အခုလက်ရှိအနေအထားမှာကိုပဲဒီသမရအစ်အနေနဲ့သိတာတင်ရှားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်ဒီအထင်သာမြင်သာတကူးကူလုံနိုင်တဲ့အနေအထားရောမရှိဘူးလားရှင်ဒေါက်တာတင့်ဆွေနည်းနည်းဆွေးနွေးပေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အရေးအာအကြီးကြီးတွေအများကြီးတင်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမရတူဦးတဲ့နဲ့လေမရဘူးဆိုတော့တော့ဖွဲ့ဘူးနဲ့တဖွဲ့တဲ့နဲ့မရဘူးနောက်တစ်ခါဒီနိုင်ငံတကာပုံရိပ်ကိစ္စကလည်းအဓိကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်စူးစမ်းနေတယ်လို့ကျွန်တော်တို့နားလည်တယ်။နောက်တစ်ခါတရားစီရင်ရေးကိစ္စဆရာဟာတွေကတော့ဒါပြည်ထရေးနဲ့ဆိုင်တဲ့ကိစ္စတွေဖြစ်တော့သမတကသိချီဟိုလက်ရှိအခြေအနေကတော့မုံမရှိဘူး။သို့တော့သမတတဦးအနေနဲ့လုံနိုင်ဒါတွေတော်တော်များများရှိတယ်လို့ကျွန်တော်မြင်တယ်။သမတဟာအစိုးရဖွဲ့ရဲ့ဦးဆောင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့အစိုးရဖွဲ့ကဝန်ကြီးတွေကိုရွေးချယ်ခန့်အပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါလေ။ဒီနေ့အစိုးရဖွဲ့ထဲမှာရှိတဲ့ဝန်ကြီးတွေကိုဟိုအာမနာရန်ပေါ့နော်ကျွန်တော်တို့မပြောလည်းမဖြစ်တော့ဝေဖန်ထောက်ပြနေကြတာဒီအများကြီးရှိပါလေ။အဲ့တော့အဲ့ဒါကိုသမတကခံတွဲနိုင်တဲ့ခွန်လန်းအပြည့်အဝရှိတယ်လို့ကျွန်တော်မြင်ပါလေ။ဟိုတိတ်ကြည့်တဲ့ဟိုကြီးမားတဲ့ဝန်ကြီးဌာနတွေကိုထားပေါ့နော်တိုင်းပြည်စီဝါရေးတိုးတက်ဖို့ဆိုတာဟိုဝန်ကြီးတယောက်နဲ့လေသမတတယောက်နဲ့လည်းလုပ်ရတဲ့ကိစ္စမဟုတ်ဘူး။ဒါတို့လည်းပဲအဂရိလိုက်စားမှုဆိုတာအစိုးရဝန်တန်းထိတ်ထိုးရနေအောင်ဆုံးတွေပါပါတယ်ဒီကိစ္စတွေကင်တွယ်ဖို့အတွက်သမတကလုံနိုင်စွာရှိတဲ့နယ်လုံတဲ့နယ်လို့ကျွန်တော်မြင်တယ်နောက်တစ်ခါဝန်ကြီးတွေကိုပြောနေကြတယ်အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်ဟိုပြန်ကြားရေးလည်းပြောကြတယ်ပညာရေးလည်းပြောကြတယ်ဒီကိစ္စတွေရောသမတတူဟာပိုကောင်းအောင်မှားနေလေမှားအောင်ပြင်ဆင်နိုင်တယ်လူကိုယ်နဲ့လူရွေးတာအစားပေါ့နော်ပေါ်လစ်စီပိုင်းကိစ္စအကောင့်ခေပုံဖုံမှုကိစ္စတွေပါသမတကအေးဒီခုတက်လာတဲ့သမတဟာဟိုပြင်သစ်နဲ့ဝန်ကြီးဌာနတွေဝန်ကြီးတွေအကုန်လုံးကိုပြင်ရင်တော့ပါမြင်သားတဲ့ထုတ်တဲ့ပြောင်းလဲမှုကို လုံးဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဦးအောင်မိုးစောဘယ်လိုထင်ပါလဲရှင်ဒါတမရဆိုတာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့သူတယောက်ပဲလေဆိုတော့သူ့အနေနဲ့ဘာတွေလုပ်ပေးလို့ရမလဲ
အာကိုတင်စောဘိုးတော်ဟိုကြောင်လေးပြန်လာသူဆွေးနွေးတော့တာရှိတယ်တမရရဲ့လုပ်အခြေခံဥပဒေထဲမှာတမရရဲ့လုပ်ပိုင်ခွင့်တွေကိုအပြည့်အဝပေါ်ပြတာအဲ့ဒါတွေကိုအပြည့်အဝခိုင်ဖို့ကတကယ်ကိုဒီဇိုင်းစစ်ဖြစ်ဖြစ်ကျင့်သုံးနိုင်မှုလိုတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝန်ကြီးဌာနတွေအကုန်လုံးပေါ့ဒီကတမရမေကွန်ထဲမှာလည်းပါတယ်သူချက်မှတ်သွားမယ်ဆိုတာလေဝန်ကြီးဌာနတွေအကုန်လုံးပြည်ထဲရေးကာကွယ်ရေးနယ်စပ်ရေးရာအဲ့ဝန်ကြီးဌာနတွေအကုန်လုံးရဲ့နေ့စဉ်လုပ်ငန်းတွေကတမရကြီးကြပ်လို့ရတဲ့ကိစ္စတွေဖြစ်တယ်အတမရကြီးကနိုင်တဲ့ကိစ္စတွေဖြစ်တယ်ဒီကမ္ဘာမှာအဲ့ဒီအခွင့်အာဏာရှိတယ်ကျွန်တော်အဲ့လိုမျိုးကြိုးဆိုအဲ့ဒီကိစ္စကိုကျွန်တော်ထောက်ပြခြင်းလေနောက်တစ်ခုကကျွန်တော်ပြည်သူတွေနေစဉ်နဲ့အမျှဟိုကြီးကစားကဖြစ်နေတဲ့ကိစ္စတွေကပြည်ထောင်နဲ့အများကြီးသက်ဆိုင်တယ်ပြည်ထောင်ဝန်ကြီးဌာနတို့ကမျိုးတမရကကောင်းမှုဒီဇိုင်းချင်းရှိကြီးကျက်ဖို့လိုတယ်ဒါတစ်ခုပေါ့နော်အဲ့ဒီလိုပဲတရားစင်ရေးကိစ္စတွေမှာလည်းပဲအခုနလိုရိုင်းတဲ့နေရာတွေအများကြီးပဲအတူကိုယ်ရည်ဥရပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းဖြစ်ကြီးကျက်မယ်ဆိုလို့ရှိရင်တစုံတရာလူလူရတက်တာချောင်ချီမှုရာကောင်ရလာနိုင်တယ်အဲ့ဒါဆိုလူလူရရင်နေထဲမှာဟုတ်မျောလင့်ချက်ပြန်ပြီးတော့ဖြစ်လာနိုင်လိမ့်မယ်လို့ကျွန်တော်တင်တယ်ဒါတစ်ခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချဲ့ရမှာဖြစ်တယ်တစ်ခါပြီးကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပို့ပြီးတော့ပွင့်လင်းလာအောင်လို့သမရဥဆောင်လုပ်ရမှာဖြစ်တယ်အလုံးခဲ့တဲ့နှစ်တည့်အတွင်းမှာကြည့်မယ်ဆိုရင်ဒီငိမ့်စုစီပဲပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရရာကျော်နိုင်ငံရေးအကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုကရေစီပေါင်းကကျင်းလာသလိုခံစားရတယ်အဲ့ဒါတွေကိုပြန်ပြီးတော့ချဲ့နိုင်မှကလူလူရဲ့ပါဝင်မှုကပို့ပြီးတော့တက်တက်ကြွကြွဖြစ်လာမယ်ဒီမိုကရေစီပေါင်းကိုကျင်းလို့ရတော့လူလူပါပါလို့ပြောနေရလဲဗဇက်ကပြောတာပဲဖြစ်လိမ့်မယ်ဆိုတဲ့အခါကျတော့ကျွန်တော်အဓိကပြောချင်တာကတော့ဝန်ကြီးဌာနတွေတည်တည်ချာချာအလုပ်လုပ်ဖို့ပြည်ထောင်ရေးအပါဝင်သမရကတည်တည်ချာချာကြီးကြပ်လို့ရတယ်တခုနောက်တစ်ခုကနိုင်ငံရေးအရကျွန်တော်တိုင်းပြည်ထဲမှာဒီဒီမိုလူလူပါဝင်မှုကိုမြှင့်တင်ဖို့အတွက်ကကျွန်တော်တိုင်းပြည်ရဲ့ဒီမိုစီကောင်ကိုပြန်ပြီးတော့တည်တည်ချာချာချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်အဲ့ဒီကိစ္စတွေကသမရလုပ်လို့ရတယ်လုပ်နိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့ဒီလိုယူဆရတယ်
ဟုတ်ကဲ့ဒီကျမတို့စီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကသမရတရားတဲ့ဒီနိုင်ငံခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့သမရအလုပ်ကိုသမရကပဲလုပ်စေချင်ပါတယ်တဲ့သမရရဲ့အထက်မှာဘာတစ်ခုမှမရှိစေချင်ပါဘူးတဲ့သမရဟာဩဇာခံဘဝမရောက်စေရပါဘူးတဲ့သူကဖိလစ်ပိုင်သမရဒူတာတေးလူတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးတော့ဆွေးနွေးထားပါတယ်နောက်ထပ်မာရီဂိုးဆိုတဲ့သောရရှင်တယောက်ကလည်းအခုတမရဦးဝင်းမြင့်ဟာလေတဲ့ဒေါက်တာဆန်းစုကြည်ရဲ့ကျိုးဆွဲရဘူးမကရရင်ကောင်းပါမယ်တဲ့တမရရဲ့လုပ်ပိုင်ခွင့်ကိုဒီဇိုင်းပိုင်းမှလုပ်စေချင်ပါတယ်ပြည်သူအားကိုးတဲ့တမရကြီးအဖြစ်နဲ့မြင်ချင်ပါတယ်တဲ့ဒေါက်တာဆန်းစုကြည်အားကိုးပြီးတော့သူစိတ်ကြိုက်ရာကျိုးဆွဲရမပါစေချင်ပါဘူးတဲ့ဒေါက်တာဆန်းစုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျဲပြီးတော့အလေလက်သွားတယ်လို့လည်းထင်တယ်တဲ့အပညာရှင်တွေကိုအတုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုတော့အခုဒီအရင်တမရဦးထင်ကျော်တို့ကဆိုလို့ရှိရင်ဒါရုပ်သေးတစ်ခုလိုပဲဒေါက်ဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဦးဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုပ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာတွေအများကြီးရှိပါတယ်တမရတယောက်မှလုပ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါက်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီတမရသူ့ရဲ့လုပ်ပိုင်ခွင့်တွေကိုဘလောက်ထိဒီတမရဦးမြင့်လက်ထက်မှာရောလုပ်နိုင်လိမ့်မယ်လို့ယူဆမိပါလေရှင်အဲဒါတာတင့်ဆွေရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့အဲကျွန်တော်တို့ခုထိဆွေးနွေးတဲ့အထက်မှာဟိုရုပ်သေးဆိုတဲ့သကလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘသူမဆိုးကျွတ်ပြီးတော့စီးလွတ်ပြီးတော့ဟိုအကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်သမတဘယ်ဖြစ်ဖြစ်နောက်တစ်ခါတခြားဘယ်ကောင်းဆောင်ပဲဖြစ်ဖြစ်ဟာကျိုးဆွဲမှုရှိတယ်ဆိုရင်အဲ့ဒီသယုံဆောင်တော်မူကောင်းဆောင်ဟာကနေရတဲ့ဇလန်းအညာကတဲ့သဘောလိုတော့မြင်ကြရမယ်ဒီဇလန်းအရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇလန်းအရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့မြင်ကြမှကျွန်တော်တို့ဟိုအပြစ်တင်မစောသင့်ကြဘူးလို့ကျွန်တော်မြင်ပါတယ်ဒါတခုတက်လာတဲ့သမတလည်းတက်နိုင်မှုစူးစမ်းမယ်ဆိုတာကတော့မလုံးမတူကျွန်တော်တို့ဟိုယုံကြည်တယ်နောက်တစ်ခါသူရဲ့မိန်ကုန်ရောသူရဲ့လှုပ်ဆောင်ချက်တွေရောဒီကနေ့ NRI party board also wale NRI NRI chua phit tho party ye hla phit ti pyaung le mu ga le po pi do ho chit lit la de anitha tin ya phin a pyaung lwe ri ye a mya ji lou ni de party de khu ye aso wa khong song phit de twe chanar lo a pi ho a pi thaw pat ku po pi do chanar lo ho 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 myin tha de khmyar na cha lo le si tamda a te ha a pyaung lwe ri ko
ဟိုမြင်သာအောင်ပေါ့နော်တမတာမင်းကုန်းလိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်အများကြီးမဖြစ်တော့မှာဖြစ်တဲ့ဖြစ်တိုက်တာတွေဟာဒီကနေ့ဗမာပြည်သွားနေတဲ့ဇန်လအခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တို့ယုံကြည်ပါတယ်ဟုတ်ကဲ့ဒါတင်ဆိုကျေးဇူးတင်ပါတယ်ရှင့်အခုကျမတို့ဒီလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်တချို့ကိုလည်းဖိတ်ခေါ်ချင်ပါတယ်ပုံနာကျွန်းကကိုကျော်မြ
့ဥပမာပေါ်လင်းမှုတူတာမှုတော့ရှိရမှာမဟုတ်ဘူးခင်ဗျာရှားပါတယ်ခင်ဗျာနောက်ပြီးတော့ဟိုတိုင်းရင်တော့ဒီဘာလဲဆိုတိုင်းရင်သားတွေနဲ့တိုင်းရင်သားတွေရဲ့အဖွင့်အရေးတွေပေါ်တူတာမှုရှိရမယ်လို့မထင်ပါဘူးမင်းတို့ဒီနေ့ချင်းနဲ့လှုပ်ဆိုဖို့လိုရမယ်လို့ထင်ပါတယ်တရားစီရင်လက်တက်ပြီးတော့ကျွန်တော်တို့တရားကျုံးတွေမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ဒီသိရတာပေါ့နော်ဒီတရားကျုံးမှာကျွန်တော်တို့အမှုတစ်ခုဖြစ်လို့ရှိရင်တရားကျုံးကအချင်းချင်းပေါ့နော်ငုံချင်းပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခဖြစ်လို့ရတော်တော်ဖြစ်ပါတယ်ခင်ဗျာဘုရားစီရင်ရေးကိုလည်းဘာလဲသူတော့ကာလစကန်တက်တက်တော့ရှိပါတယ်ဒီလဒီလ၆လ၆လပေါ့တစ်နှစ်တစ်နှစ်ပေါ့ဒါတရားကိုစီရင်ဆုံးခဲ့ရတယ်ဆိုတော့ဥပဒေရှိပြီးသားပါအခုနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့ပတ်သက်ပြီးတော့တော့တိကျမကန်မြန်ဆန်ဖို့အဲ့တော့ဒီတော့ဘုရားစီကြပ်ဘုရားလိုရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ခုနောက်ထပ်သောရရှင်တယောက်ကိုလည်းဖိတ်ခေါ်ချင်ပါတယ်ဒေါက်တာတန်တစ်မြင်းမူပါပါအ
ော်ဟုတ်ကဲ့ခုတိုင်းပြည်မှာဖြစ်နေတဲ့အာရိလက်စားမှုတွေရာယီမာနိုင်ရင်းရမ်းမှုတွေဒီလိုရဲ့ဆန္ဒမပြေဝမှုတွေအဓိကစေကံဥပဒေဟောင်းလျောင်ဖြစ်ပါတယ်သမရမှာလုပ်ပိုင်ခွင့်ရှိပါတယ်ပြည်သူလွတ်တော်ကိုတဝင်လာပေးဖို့ဒီမှာဒီစေကံဥပဒေဟောင်းညာခြင်းရင်တိုင်းပြည်နဲ့မတင့်လျော်တော့ဘူးငြိမ်းချမ်းရေးဥပဒေအခန့်အတားဖြစ်တယ်နော်ကျွန်တော်တိုင်းရင်းသားတွေကလည်းမလိုလားဘူးဖွဲ့ဖွဲ့ယူဖို့စေကံဟောင်းယူကိုဟုတ်လားလုပ်ခဲ့စဉ်တုန်းကလည်းနာကျစ်နော်မုံတိုင်းဘွားမှာအပြင်းအကျပ်သူတင်မဲရင်နဲ့ခါရတီပြုပဲဖြစ်တဲ့တွေ့ပြည်သူလွတ်တော်ကိုတမန်ကနေတဝန်လာပေးပို့ပြီးတော့ဒီခြေခံဟုတ်ရီဟောင်းကြီးကိုဖြတ်သိမ်းပေးဖို့စာပို့ပေးပို့နိုင်ပါတယ်ခင်ဗျာအဲဒီမှာပြည်သူလွတ်တော်နဲ့လက်ခွဲဆုံးဖြတ်ပြီး50ပြည့်ရခိုင်နှုန်းထောက်ခံမှုနဲ့ဖြတ်သိမ်းနိုင်ပါတယ်ပြည်သူဆန္ဒကိုလည်းခံယူနိုင်ပါတယ်အဲဒီနောက်ခြေခံဟုတ်ရီအဖြစ်ကိုရေးဆွဲပြီးတော့အုပ်ချုပ်မှသာရင်ကျွန်တော်တိုင်းပြည်ကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုဇော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ချင်ပါတယ်ရှင်။ကိုဇော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်။
ဟုတ်ကဲ့မြတ်။အခုကြားလာတဲ့တမန်အသစ်နဲ့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့တမန်နဲ့ပတ်သက်ပြီးကျွန်တော်ကအရင်တမန်အိုက်တန်စာလို့ရှင်အများကြီးပို့ပြီးတော့မျှော်လင့်ချက်ထားတယ်မြတ်။ပြီးတော့ဒေါန်ဆန်းစုကြည်ရဲ့လက်ယုံတစုလို့ပြောလို့ရတယ်။ဟိုတမန်အဝိမြတ်လည်းကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်တော့လည်းမျိုးတမန်ဦးထင်ကျော်တော်ကလည်းမျိုးတို့ဒေါန်ဆန်းစုကြည်လွှမ်းမိုးမှုအနေနဲ့တို့မှပို့ပြီးတော့ရော့ပေးသွားတဲ့နယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင်ဗျာပြီးတမရတယောက်ရဲ့လုပ်ပိုင်ခွင့်နဲ့တူတမရတယောက်ရဲ့ဟိုရုပ်လုံးပေါ်အောင်လို့ပေါ့နော်ဟိုတမရဦးထင်ကျော်ကတော့သူ့ရဲ့တမရရုပ်လုံးကအိမ်မပေါ်ဘူးတမရတယောက်ရဲ့လုပ်ပိုင်ခွင့်နဲ့တူမှပြေးသွား3 6ခွင့်မရအောင်ဟိုသူတက်လာတဲ့တမရအစ်စ်ကိုကျွန်တော်တို့တမရတယောက်ရဲ့လုပ်ပိုင်ခွင့်နဲ့တူတမရတယောက်ရဲ့ရုပ်လုံးပေါ်အောင်လို့ဟိုတမရအစ်စ်ဦးဝင်းမျိုးဆိုတာလေသူကဏ္ဍအစုံကဏ္ဍတော်တော်များများမှာတတဲ့ဝင်လုပ်ပိုင်ခဲ့ဦးရဲ့အရေးချင်းရှိတဲ့လူတယောက်ဖြစ်တယ်အဲ့တော့ကျွန်တော်တို့ဟုတ်တော့ကောထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ဒီပြည်တွင်းမှာအလုပ်ကံတွေပုံမှုပြီးတော့ဖန်တီးစေချင်တယ်ဒီတွင်ရင်းနှီးမြှုပ်နှံမှုအဲ့ SME တွေပါတဲ့အစတိုးတက်အောင်လို့ပြည်တွင်းမှာအလုပ်ကံတွေအများကြီးဖန်တီးပေးပြီးတော့ဒီဒီပါရောက်နေတဲ့အလုပ်သမားတွေအတွက်ကိုလည်းခေတ်ဆက်ဆက်မှာကျွန်တော်တမရနှစ်ဆက်ပြောင်းလာပြီပါပြီတမရဥတင်ကျန်တဲ့ထက်မှာကျွန်တော်ဟု
တ်ကဲ
့ဒီထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားဖြစ်နေရောက်လာတယ်တမရဥတင်ကျန်တဲ့ထက်မှာလည်းပြည်တွင်းလုပ်ကံအခြေအနေများသိပြီးတော့ဒီတက်တာတိုးတက်လာတယ်မ
ပြောဘူး။ဒီကုလသမဂ္ဂတာဆိုရင်တော့ဒီအဓိကဆွေးနွေးချင်တာကတော့မြန်မာနိုင်ငံပြည်ပမှာလှုပ်လှုပ်နေတဲ့သူတွေပြန်လာပြီးလှုပ်လှုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လုပ်ကန်ခွင့်လန်းနေဖန်တီးပေးဖို့အတွက်ဓမ္မနေနဲ့လှုပ်ဆောင်ပေးစေချင်တယ်ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်။နောက်ဒီမှာဒဂုံမြို့တက်ကဥလာထုံးကဆိုရင်တော့လေဒီတရားရေးဝန်ကြီးဌာနအသစ်ပြန်လည်ဖွဲ့စည်းပြီးတော့တရားဝင်စုမှုရေးလွတ်လပ်စွာတရားစီရင်ရေးကိုအုတ်မြစ်ချတိဆောက်သင့်ပါတယ်တဲ့။တရားလွှတ်တော်ကိုပြင်တိဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ယုံကိုလည်းတရားရေးဌာနဝန်ကြီးဌာနအောက်မှာပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တတ်မဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ရမှာပါတဲ့ ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်အများစုကတော့ကျမတို့ရှိမှဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်တမနာပဲတက်တမနာလုတ်ပိုင်ခွင့်အပြေဝမရှိနိုင်ပါဘူးဆိုပြီးတော့ four fingers ဆိုတဲ့ဒီတော်ရရှင်တယောက်ကလည်းအီးမေးလ်နဲ့ပို့ထားရရှိပါတယ်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်ကျမတို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့ဦးရောက်မိုးစောအနေနဲ့ဟိုတခုလေးဝင်ဆွေးနွေးပေးပါရှင့်အခုကတမနာအစ်နေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငင်းမြင်နိုင်မဲ့တိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
့်ပြည်သူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ပြန်ရေးပေါ့နော်ဒါတခုပါပဲနောက်တခုကဘာရှိမလဲဆိုရခါကြအခုကျွန်တော်တို့ပြည်သူတွေဒီတွားရလာနေကြထိုင်ရတဲ့ကိစ္စတွေမှာကြီးကြပ်ဆာလာဖြစ်နေတယ်အစီအဝါရဲ့အခြေအနေကြက်တဲနေတယ်အဲ့ဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ
့ဒီလိုရင်ထဲမှာညှော်တင်ချက်ပြပြီးတော့ရှင်းတန်းလာနိုင်မယ်လို့
ဟုတ်ကဲ့ဟုတ်ပါဘူးဆိုကျေးဇူးအများကြီးတင်ပါတယ်ရှင်ကျွန်တော်တို့အချိန်ဆေးသွားလို့ပါပေးနိုင်ဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောကျေးဇူးနဲ့အထူးတင်ပါတယ်ရှင
်မခင်ဖြူဖြူစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကစီစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်အခုလိုတိုက်ရိုက်လေးလိုက်ဆွေးနွေးကပါဝင်ဗီဒီယိုကထုတ်လွှင့်ပေးနေတဲ့တခြားသတင်းပတ်စံကဏ္ဍတွေသတင်းဆောင်ပါတွေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကျမတို့ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်ဖတ်ရှုနိုင်ကြပါတယ် VOA American တန်ကနေ2018ခုနှစ်ဧပြီလ1ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစားကွန်မန်ဒက်ရှင်နိုင်ကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဂျော်ဒန်မြို့နောက်ပကံဘက်ဒလီယံမြို့မှာပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးတပ်ဖွဲ့တွေကြားစနေနေ့ကရုံးဝင်းဆန်ခတ်ထပ်ဖြစ်ပြီးပါလက်စတိုင်း7ယောက်တန်ရာရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပေါ့ကြနေကပဋိပက္ခတွေမှာတော့လူ16ယောက်တည်းမနဲ့တည်ဆုံးပြီးထောင်ပေါင်းများစွာတန်ရာရတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်။ရေမင်းနိုင်ငံပင်လယ်နီစိတ်ကမ်းမြို့ဖြစ်တဲ့ဟူဒိုင်တာမှာရှိတဲ့ကမ္ဘာစံတယ်ရေခါဖွဲ WFP ရဲ့စခန်းမှာစနေနေ့ကမီးအကြီးအကျယ်လောင်တဲ့အတွက်လူ့အချင်းစာနာမှုဆိုင်ရာအကူအညီပေးပစ္စည်းအတော်များများမီးတွေပါသွားတယ်လို့ရေမင်းအစိုးရအရာရှိသူကကူကပြီးရေမင်းသတင်းဌာနကပြောပါတယ်9000လို့မီးတွေပါသွားပြီးရိတ်ခါတန်ချိန်90လောက်ပျက်စီးသွားတယ်လို့တာဝန်ရှိသူတူက AFP သတင်းဌာနကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်တို့နှစ်စဉ်ပြုလုပ်နေကြပူးတွဲစည်းရေးလေ့ကျင့်မှုကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ဆောင်းဝါဒီအိုလံပစ်ပွဲတော်ကာလနဲ့ကိုရီးယားနိုင်ငံအကြားဆွေးနွေးပွဲတွေပြန်ဖြစ်ရေးအခြေအနေဖန်တီးဖို့အတွက်ဒီစည်းရေးလေ့ကျင့်မှုကိုတလောက်လောက်ရှေ့ဆိုင်ထားတာပါ။ဒီစည်းရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့လေ့ကျင့်တာလို့တဆိုင်မမတ်ဆွဆဲပြောဆိုလာတဲ့မြောက်ကိုရီးယားဘက်ကအခုတချိန်စည်းရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးဘာမှပြောဆိုတာထွက်မလာသေးပါဘူး။Fall Eagle လို့အမည်ပေးထားတဲ့ဒီစည်းရေးလေ့ကျင့်မှုမှာနှစ်နိုင်ငံကြီးရေးတပ်ဖွဲ့တွေနဲ့အထူးတပ်ဖွဲ့တွေပါဝင်ပြီးတလကြာလေ့ကျင့်သွားမှာဖြစ်ပါတယ်။ကိုရီးယားနိုင်ငံအကြား10နှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်လို့မဲ့ဧပြီလ29ရက်နေ့ထိပ်သီးအစည်းအဝေးမတိုင်ခင်တလနီးပါးလို့မှာပဲအခုလိုအမေရိကန်တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်ကြတာလည်းဖြစ်ပါတယ်။လူသားဆောင်မှုအကူအညီပေးဆိုင်ရာကုလသမဂ္ဂတစ်ထောက်အတွင်းမှချုပ်အရေးပေါ်အကူအညီပေးလုပ်ငန်းညှိနှိုင်းဆောင်ရွက်ဆိုင်ရာဒုတိယအကြီးအကဲအာဆူလော်မူလာဟာဒီဘီလာနေရနေကနေရှိရနေတိမြန်မာနိုင်ငံကိုလာရောက်မယ်လို့ကုလသမဂ္ဂကမတ်လ31ရက်အစနေ့မှာသတင်းထုတ်ပြန်ပါတယ်။ကြီးစင်တွင်မစ္စမူလာဟာရန်ကုန်နဲ့နေပြည်တော်မှာပြည်စုံဆွေးနွေးရတယ်လို့မှာဖြစ်တယ်လို့တက်ဆိုင်ရာဒေတာတွေကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်စီစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။တော်တော်ရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America,
Washington.